G7 စိတ်မှုထိပ်သီး9နိုင်ငံကနိုင်ငံကြီးဝန်ကြီးတွေအစည်းအဝေးပြီးထုတ်ပြတ်ထုတ်ပြန်ချက်ထဲမှာယူကရိန်းကိုရုရှားကြီးကျော်စစ်ဟာပြင်းထန်တဲ့နိုင်ငံတကာဥပဒေချိုးဖောက်မှုဖြစ်တာမို့လို့ရုရှားတပ်တွေချွင်းချက်မရှိနဲ့အများဆုံးဆုတ်ခွာပေးဖို့တောင်းဆိုခဲ့ကြပါတယ်။တစ်ချိန်တည်းမှာတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာယူကရိန်းရဲ့အရှိချမ်းမှာရှိတဲ့အက်ဗဒီဂါမြို့ငယ်တစ်မြို့ကဒီယူကရိန်းစစ်သည်တွေကိုတော်ရောက်တွေ့ဆုံပါတယ်။မနေ့တုန်းကတော့ရုရှားသမ္မတပူတင်ဟာရုရှားသိမ်းပိုက်ထားတဲ့နေမြေအတွင်းကစစ်ဘက်ခေါင်းဆောင်တွေစစ်သည်တွေကိုတော်ရောက်တွေ့ဆုံခဲ့တယ်လို့ရုရှားဘက်ကတော့ထုတ်ပြန်ပါတယ်။ယူကရိန်းသမ္မတခီးစဉ်အတွင်းမှာတော့မြေပြင်တပ်မှုတွေကဒီတိုက်ပွဲအခြေအနေတွေကိုရှင်းပြခဲ့တယ်လို့ယူကရိန်းသမ္မတယုံကပြောပါတယ်။ယူကရိန်းသမ္မတဟာအဲ့ဒီစစ်သည်တွေကိုတွစ်ဆုံနေတဲ့ပုံတွေနောက်ဆေးဝန်တရုံကိုသွားပြီးတော့ဒဏ်ရာစစ်သည်တွေကိုတွစ်ဆုံဂုံပြုစုပြီးနေတဲ့ဗီဒီယိုမှတ်တမ်းတွေကိုလည်းယူကရိန်းဘက်ကထုတ်ပြန်ပါတယ်။ရုရှားတို့ဟာဆောင်းနင်းစစ်စီရင်ကာလမှာအက်တစ်ကာမျိုးကိုဥတီစစ်ဆင်ပေးမယ်လို့နယ်မြေတချို့ကပဲသိမ်းယူနိုင်ခဲ့တာပါ။ယူကရိန်းသမ္မတယုံကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းထဲမှာတော့မျိုးရဲ့အင်ဂျင်အဆောင်တွေအတော်ကြီးကိုပျက်စီးနေတာမြင်ရပါတယ်။အဲ့ဒီမျိုးမှာယူကရိန်းအရသာ1800ကျော်ကျန်နေသေးတယ်လို့ယူကရိန်းတောင်ရှိသူတွေကပြောပါတယ်။ရုရှားရဲ့ထုတ်ပြန်မှုမှာတော့ရုရှားသမ္မတပူတင်ဟာတင်းလာနေတုန်းကရုရှားသိမ်းယူထားတဲ့ယူကရိန်းပိုင်ခါစတန်နဲ့လူဟမ်ဒေသကိုတွားပြီးတော့ရုရှားတပ်တွေနဲ့တွေ့ဆုံတယ်လို့ဆိုပါတယ်။ဒီသတင်းမှရင်တော့ဒါဟာယူကရိန်းဒေသရုရှားသိမ်းပိုက်နေမြေတဲကိုသမ္မတပူတင်ဟာနှစ်လအတွင်းဒုတိယမြောက်တွားတာဖြစ်ပါတယ်ခင်ဗျာ။